ဒေါက်တာရှင်ချက်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်စစ်ဘေးရှောင်ပြည်သူတွေဟာနှီးဆက်ရာမြို့တွေမှာခိုလုံနေကြရပါတယ်တိုက်ပွဲတွေအများဆုံးဖြစ်ပွားတဲ့ကုတ်ခိုင်မြို့မှာဆိုရင်စစ်ဘေးရှောင်စခန်း၄ခုရှိနေပြီးစစ်ရှောင်ပြည်သူစုစုပေါင်း2000နီးပါးအထိရှိလာနေတာအမျိုးသမီးတွေနဲ့ကလေးတွေကအများဆုံးဖြစ်နေပါတယ်အဲ့ဒီထဲမှာမူကျူဆီယမာလေးလွေဤလာလဲပါဝင်ပါတယ
်ဆက်ပြတဲ့နေ့ဆက်ကိုရမနေ့ပိုင်းလာတော့ကျောင်းမှာစာတင်နေတော့ဗောအတန်တစ်ချက်တော့ကြားလိုက်တဲ့ဗာတယ်မတော်လဲတော့မသိပါဘူးအဲ့တစ်ချက်ကြားလိုက်တဲ့အချိန်မှာတော့မိုင်းလုံးကြီးအတန်စပြီးမှပြရမလားဘယ်လိုလုပ်ရမလဲကလေးတွေလည်းလုံချုံမှုရှိအောင်ဘယ်လိုလုပ်ရမလဲဗောဒီပြီးအချိန်မှာကလေးတွေကိုအိမ်မှာပဲခေါ်တူမယ်ဆိုပြီးမှအိမ်တန်းကြံတော့ဗောနော်ပြန်ရတာနဲ့အဲနောက်ထပ်ကလေးကပြန်ကြားလိုက်တော့ပြီးတဲ့အချိန်မှာဒေယူမစီပြန်တက်လာတာပေါ့ဒီခက်တက်ခိုင်းမှုတွေပြန်ကြားရတဲ့ဒေယူထွက်ပြေးတယ်ကြားရမှာလည်းတော့မတိပါဘူးဒါနဲ့ကွာပြန်မစိုးဖွက်တယ်လေနည်းနည်းတော့ပြန်ထားရစီတော့လေသူတို့နဲ့ဆက်တော်ပြန်ရတဲ့အချိန်မှာသူတို့ကူညီတောင်းပြီးမှလာကြိုခိုင်းတော့ပေါ့နော
်ဝိလာဟာကုတ်ခိုင်မြို့နယ်ဝိအစ်ကြီးရွာကကိုအားကိုကိုမူကျောင်းကျောင်းလေးမှာဆ iam အဖြစ်တာဝန်ယူနေတာပါ။ကျောင်းမှာဆ iam 2ယောက်ရှိပြီးကျောင်းသား45ယောက်ရှိပါတယ်။အဲ့ဒီနေ့ကတိုက်ပွဲတွေကြောင့်ရွာသားတွေထွက်ပြေးကြရတာတွေနဲ့ကျောင်းသားကလေးတွေကိုသူ့အိမ်မှာခေါ်ထားပြီးဆောက်ရှောက်ထားရတာတွေကိုလည်းလွေဤလာကအခုလိုပဲပြောပြပါဗျ
။သူတို့အဲ့ဒီဖြစ်နေတဲ့အတော်တူမှာတော့ဆလုံးချွန်အောင်တော့ဆ iam ရှိတဲ့ဂျုံမှာပဲခေါ်တင်ထားတာပေါ့။သူတို့အိမ်မှာတော့တိတ်မလုံးကြောင်းဝါးရီနဲ့ကြည့်ခဲ့ရင်တော့မှစဉ်းပြတော့မဟုတ်ဘောနော်ကျမတို့နေတဲ့နေရာမှာတော့ယုံခမပါဘောနော်ပိုက်တွေနဲ့လည်းလုတ်ထားတယ်ဒါပေမဲ့သူကအောက်မှာလည်းနည်းနည်းကြောင်ကြတာပေါ့ဒါနဲ့ခေါ်ထားလိုက်တာမထင်မဲ့ဖြစ်လာတယ်ဆိုတော့ဘာမှတော့မယူသေးနဲ့ထွက်ပြေးနေရတာပေါ့အဲ့ယူတာဆိုတော့ကြောင်လဲကြပါတယ်တောင်အောက်လဲဖြစ်ပါတယ်မိုင်းကြီးလဲကြတာတော့များထားပါဘောနော်အရာမှာပျက်စီးတော့တော့လည်းရှိထားပါတယ်မိုင်းတွေဖြီးတဲ့အိမ်တွေရောရှိပါသေးတယ
်တကယ်တော့လွေးဤလာကကုတ်ခိုင်မြို့ပေါ်မှာနေတာပါအဲ့ဒီကြေးရွာလေးမှာကျောင်းဆရာမသွားလုပ်ဖြစ်တဲ့အကြောင်းနဲ့ကလေးတွေကိုပညာသင်ကြားပေးရတဲ့အတွေ့အကြုံတွေကိုလည်းအခုလိုပဲသူကမျှဝေပါတယ
်အဲ့ဒီဆရာမဆင်းဖြစ်သွားမလို့တော့မျှော်လင့်ထားပါဘူးကိုကျောင်းတက်ကလေးကဆရာမလို့မဆိုတဲ့စိတ်ရည်ချက်တွေရှိထားတယ်ဒါလို့လည်းကိုလိုအမြင်ကျေဖြစ်သွားအောင်ကိုလိုစမဖြစ်သွားနိုင်အောင်နောက်လာတဲ့ကလေးတွေလည်းသူတို့အပြင်တင်ပေးနိုင်အောင်အဲ့လိုမျိုးဒီတိုင်းထိပ်သက်ခဲ့ပါတယ်ဒါပေမဲ့ဒီကအစမပြေဘူးပေါ့နော်အဲ့နောက်ထပ်တနည်းပြန်တော့ဖြစ်ဘူးပြန်တော့ဖြစ်ဘူးဆိုတဲ့အချိန်မှာဒီလိုရွာမှာပဟိတအဆောင်ဖွင့်မယ်ပဟိတသာတင်ပေးမယ်ဆိုတဲ့အခွင့်အရေးရှိတော့သူတို့ကကိုယ်ဆိုင်ခေါ်လန်းချိတ်ဆက်တော့ပေါ့ကိုကမချိမှတ်ပဲနဲ့အဲ့ဒီပါရာပေါ့နော်ပါရာတဲ့အချိန်မှာလည်းလာလို့မျက်ရည်တိုင်းကျပါတော့ပေါ့နော်အဲ့ဒီဗီဒီယိုကလေးတွေရောဝတ္တနာပါတော့ပေါ့ဝတ္တနာရပါလို့ရွေးချက်လေးရှိတယ်ပေါ့အကြောင်းပြောမှာကွာချာချက်တော့ရှိပါလေမြို့မှာဆိုရင်ကလေးတွေကဘယ်မှာစကားတွေလဲကျန်နေဆားတွေလဲကျူစာမှုရှိတော့ပေါ့ဒီတိုင်းဒါကလေးတွေကတော့ကျူစာမှုတော့ရှိပါတယ်ဒါပေမဲ့တို့မှာအားနည်းချက်တွေရှိကြတော့ပေါ့နော်မိဘတွေမထောက်နိုင်တာနဲ့အဆင်မပြေကြတာနဲ့ပေါ့နော်ပြီးတော့အဲ့ဒီရွာကနေမြို့ထက်သွားရင်ဝေးတယ်ဝေးတယ်ပေါ့နော်ခက်တယ်သူတို့ကအဖို့မရှိဘူးဆိုရင်တော့မသွားချင်ကြဘူးလဲမှကံကံဖြတ်ရတာနဲ့ခက်ခဲတယ်များရှိပါတယ်ရွာထဲမှာဖွင့်လာတော့ KG နဲ့မူကျူပေါ့နော်အပြင်မှာတက်တဲ့ကလေးတွေက9တန်း6တန်း5တန်းနေရာရှိကြပါတယ်
ပညာသင်ကြားရေးခက်ခဲရှိနေတဲ့ဒေသတွေမှာအခုလိုတိုက်ပွဲတွေကြောင့်ကျောင်းသားကလေးငယ်တွေပညာကောင်းကောင်းမသင်ကြားနိုင်တဲ့ပုံမှာသူ့ရဲ့ခံစားချက်ကလည်
းမကောင်းပါဘူးနော်ဘယ်မှမဖြစ်ချင်ပါဘူးမဖက်မဦးအစမပြေချလို့ဒီလိုမျိုးဖြစ်ခဲ့တယ်လို့လည်းပြောလို့ရတယ်အခုကတော့မဖြစ်ပါနဲ့လို့ပဲညှင်းနှင်းချက်ရှိတာပေါ့ကလေးတွေတည်းလေးမျက်နာလေးပညာရေးအတွက်တွေလည်းအားလုံးတော့ကြားကြတယ်ပေါ့နော်ဆရာတွေလည်းမပညာတော့ဘူးပြရတော့မကောင်းဘူးနော
်။ဒါကတော့တိုက်ပွဲဖြစ်ပွားရာဒေသခိုင်မြို့နယ်ဝင်းအစ်ကြီးရွာကမူကျောင်းဆရာမလေးလွေးဤလာပါရှင်။နောက်ဆက်နေတယ်လဲကျေးဇူးတင်ပါတယ်။